This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 60 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြိတ်ဆုံကြပါစို့။အခုချိန်ကစပြီး Radio NUG Season 2ဓာတ်ရိုက်အတံလွတ်ပေးနေပါပြီ။
ရေဒီယိုအန်ယူဂျီသတင်းရှင်များနဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝပြီးစစ်အာဏာရှင်ပြည်သူ့မှကင်းဝေးပြီးကိုယ်စိတ်နှစ်ပါးဘေးကင်းလုံခြုံကြပါစေလို့ရေဒီယိုအန်ယူဂျီဝိုင်းတော်သားတွေကဆုတောင်းမြတ်တာပို့သလိုက်ရပါတယ်။မင်္ဂလာညချမ်းပါခင်ဗျာ။အခုချိန်ကစတင်ပြီးတော့2025ခုနှစ်စက်တင်ဘာလ24ရက်ရေဒီယိုအန်ယူဂျီညပိုင်းထုတ်လွှင့်မှုတွေကိုစတင်တော့မှာဖြစ်ပါတယ်။ပထမဆုံးအနေနဲ့စီတရင်ကောင်းထုတ်ချက်တွေကိုကျွန်တော်ຫນွေဦးနိုင်ကတင်ပြပေးပါမယ်ခင်ဗျာ။မင်္ဂလာပါခင်ဗျာ။အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ24ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio NUG ရဲ့စီတရင်များကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရယ်ခင်ဗျာ။ကျွန်တော်ကတော့ຫນွေဦးနိုင်ပါ။အခုပထမဆုံးတစ်ပုတ်အနေနဲ့စစ်တပ်ကလက်နက်ကြီးပစ်ခတ်မှုအပအဝင်လေကြောင်းတိုက်ခိုက်မှုတွေပါလုပ်နေတာကြောင့်ဒီမော့ဆူပရူဆူထားလဲကားလမ်းကိုမသုံးဘူးကရင်နီတပ်ပေါင်းစုံစစ်ဦးစီးအဖွဲ့သတိပေးတဲ့သတင်းကိုတင်ပြပေးပါမယ်။ကရင်နီပြည်အတွင်းစစ်ကြောင်းထိုးနေတဲ့အကြမ်းဖက်စစ်တပ်ဟာလက်နက်ကြီးပစ်ခတ်မှုအပအဝင်လေကြောင်းတိုက်ခိုက်မှုတွေပါလုပ်နေတာကြောင့်ဒီမော့ဆူပရူဆူထားလဲကားလမ်းကိုမသုံးဘူးကရင်နီတပ်ပေါင်းစုံစစ်ဦးစီးအဖွဲ့ကဒီကနေ့စက်တင်ဘာလ24ရက်နေ့မှာသတိပေးချက်တစ်စောင်ထုတ်ပြန်လိုက်ပါတယ်။အကြမ်းဖက်စစ်တပ်ဟာဒီမော့ဆူပရူဆူထားလဲကားလမ်းအတိုင်းစစ်ကြောင်းထိုးလာတာကြောင့်ထိတွေ့တိုက်ပွဲတွေနေ့စဉ်ဖြစ်နေပြီးတော့စစ်တပ်ဘက်ကဒရုန်းနဲ့ပုံကျဲတာလက်နက်ကြီးနဲ့ပစ်တာလေကြောင်းကနေတိုက်ခိုက်တာတွေလုပ်နေတယ်လို့ဆိုပါရီးဒါကြောင့်မိဘပြည်သူတွေအနေနဲ့အကြမ်းဖက်စစ်တပ်ရဲ့အန်ဒီယိုကိုသတိကြီးစွာထားဖို့လိုပြီးတော့မလိုလားအပ်တဲ့ထိခိုက်မှုတွေမဖြစ်စေဖို့ဒီမော့ဆူပရူဆူထားလဲကားလမ်းကိုတုံးပြီးတော့ခရီးသွားတာလုပ်ငန်းလုပ်တာတွေမလုပ်ကြဖို့သတိပေးထားပါရီးအရေးပေါ်ကိစ္စတွေကြောင့်တွန်းလာရမယ်ဆိုရင်လေတရင်အချက်လက်ခိုင်ခိုင်မာမာပေးနိုင်တဲ့တော်လန်ရေးတက်ရင်တက်ဖွဲ့ရေးစီမှာနေမြေအခြေအနေမေးမြန်းပြီးမှတွန်းလာလောက်ကန်ကြဖို့ကရင်နီတက်ပေါင်းစုံစီဦးစီအဖွဲ့ကတိုက်တွန်းထားပါရီကရင်နီမျိုးသားများကာကွယ်ရေးတက် KNDF ကလည်းလွိုင်ကော်ဒီမော့ဆူပရူဆူဘောလက်ခဲလမ်းမကြီးနဲ့ပရူဆူထားလဲနန်ဖဲလမ်းပိုင်းအပါအဝင်လမ်းမကြီးနဲ့ဆက်သွယ်ထားတဲ့လမ်းတွေတွေအားလုံးကိုမနေ့ကစက်တင်ဘာလ23ရက်နေ့ကစပြီးတော့ရဲအကန့်အသတ်မရှိဖြတ်တန်းသွားလာခွင့်ပိတ်ထားမယ်လို့ထုတ်ပြန်ကြေညာထားပါတယ်။အကြံပေးစစ်တပ်ဟာအော်ဂိုလာကစပြီးတော့ဒီမော့ဆူကနေပရူဆူဘက်ကိုအင်အားအလုံးရင်းနဲ့ထိုးစစ်တင်လာတာကြောင့်တိုက်ပွဲတွေဖြစ်ခဲ့တာရှိပြီးစက်တင်ဘာလထဲမှာပရူဆူမှာရှိတဲ့စစ်တပ်စစ်ကြောင်းတွေဟာရိတ်ခါခဲယန်းနဲ့လူအင်အားဖြည့်ပြီးတော့ဘောလက်ခဲဘက်ကိုစစ်ရေးလှုပ်ရှားလာတဲ့အတွက်ကြောင့်တိုက်ပွဲတွေဆက်ပြီးပြင်းထန်နေတယ်လို့စစ်ရေးသတင်းတွေအရသိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ပအိုးအမျိုးသားလွတ်မြောက်ရေးနဲ့ပြည်တော်စုအရေးဆိုင်ရာလက်ညွန်ချက်အတိုင်းဆရာနာရှင်စနစ်ကိုတော်လန်တိုက်ပွဲဝင်သွားမယ်လို့ပအိုးအမျိုးသားဖက်ဒရယ်ကောင်စီကြေညာတဲ့သတင်းကိုတင်ပြပေးပါမယ်။ပအိုးအမျိုးသားလွတ်မြောက်ရေးနဲ့ပြည်တော်စုအရေးဆိုင်ရာလက်ညွန်ချက်တွေဆက်လက်ခံယူပြီးတော့ဆရာနာရှင်စနစ်ကိုတော်လန်တိုက်ပွဲဝင်သွားမယ်လို့ပအိုးအမျိုးသားဖက်ဒရယ်ကောင်စီ PNFC ကကြေညာလိုက်ပါတယ်။ပအိုးအမျိုးသားဖက်ဒရယ်ကောင်စီ PNFC ကဒီကနေ့စက်တင်ဘာလ24ရက်နေ့မှာကြာရောက်တဲ့290ပြည့်ပအိုးအာဇာနည်နေ့အထိမ်းအမှတ်နေ့မှာအခုလိုကြေညာလာတာဖြစ်ပါတယ်။ပအိုးအမျိုးသားခေါင်းဆောင်ကြီးဖျားပွားလှဖီဟာတောင်ပေါ်မြေပြန့်ပအိုးတော်လိုင်းအင်အားစုတွေစုပေါင်းတော်လိုင်းရေးအတွက်ပအိုးအမျိုးသားညီလာခံကျင်းပဖို့ခြေလင်းခီးထွက်လာခြင်းပင်တွန်ရွာအနီးမှာ1985ခုနှစ်စက်တင်ဘာလ24ရက်နေ့မှာကြာဆုံးခဲ့တာကိုအစွဲပြုပြီးတော့ပအိုးအာဇာနည်နေ့ဖြစ်လာတာလို့သိရပါတယ်။ဆရာနာရှင်စနစ်ကိုစန့်ကျင်တော်လှန်ရင်းပအိုးအာဇာနည်ဖျားဘွာလှဖီကြာဆုံးခဲ့ပြီးမြင်ပအိုးအပါအဝင်တိုင်းဒေသလူမျိုးပေါင်းစုံလူလားတဲ့ Federal Democracy ပြည်ထောင်စုတိဆောက်ရေးဟာအောင်မြင်ပြီးပြည့်စုံတာမရှိသေးတဲ့အတွက်ကြောင့်တိုက်ပွဲဝင်လာတာတတိယမျိုးဆက်ထိရှိလာပြီလို့ဆိုထားပါတယ်။ပအိုးလူမျိုးတွေဟာဆရာနာရှင်စန့်ကျင်ရေးနဲ့ပြည်내သစ်တွေပေါ်ထွန်းလာရေးအတွက်ညီနောင်တော်လိုင်းအင်အားစုတွေနဲ့သဘောတူညီထားတဲ့ဘုံနိုင်ငံရေးရည်မှန်းချက်ယက်တီချက်တွေကိုအကောင်အထည်ဖော်သွားမယ်လို့အသိပေးထားပါတယ်။ ဒီလိုဖော်ဆောင်ရမှာပြည်နယ်အားကောင်းရေးမှသည်ပြည်ထောင်စုအားကောင်းရေးချဉ်းကပ်မှု Bottom-up Federalism Approach အပါအဝင်ပအုပ်အာဇာနီခေါင်းဆောင်တွေချမှတ်ထားတဲ့ပြည်ထောင်စုအရေးဟာပအုပ်အရေးဖြစ်တယ်။ပအုပ်အရေးဟာပြည်ထောင်စုအရေးဖြစ်သည်။မတရားသောစနစ်ဆိုးများတိုက်ဖျက်ရာတွင်ပအုပ်တို့ဟာအင်အားတရက်အဖြစ်ပါဝင်မဲဆိုတဲ့ပအုပ်အမျိုးသားလွတ်မြောက်ရေးနဲ့ပြည်ထောင်စုအရေးဆိုင်ရာလမ်းညွှန်ချက်တွေကိုဆက်လက်ခံယူပြီးတော့တော်လှန်ဆင်နွှဲသွားမယ်လို့ပအုပ်အမျိုးသား Federal Council PNFC ကထုတ်ပြန်ထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့စစ်တပ်ကလုံးမဲ့ရွေးကောက်ပွဲဟာပြည်သူလူထုအပေါ်ရက်ဆက်ရုံမှမှုတွေကိုဖုံးကွယ်ဖို့နဲ့ဆရာနာရှင်စနစ်စိုးကိုအသက်သွင်းဖို့ကြိုးစားတဲ့လုပ်ရည်လို့ကရင်လူငယ်အစည်းအရုံး KYO ပြောတဲ့သတင်းကိုတင်ပြပေးပါမယ်။အာဏာသိမ်းအကြမ်းဖက်စစ်တပ်ကလုံးမဲ့ရွေးကောက်ပွဲဟာပြည်သူလူထုအပေါ်ရက်ဆက်ရုံမှခင်းမှုတွေကိုဖုံးကွယ်ဖျောက်ဖျက်ဖို့နဲ့ဆရာနာရှင်စနစ်စိုးကိုအသက်သွင်းဖို့လုပ်တဲ့အတူရောင်ရွေးကောက်ပွဲသာဖြစ်တယ်လို့ကရင်လူငယ်အစည်းအရုံး KYO ကထုတ်ဖော်ပြောဆိုလိုက်ပါတယ်။အကြမ်းဖက်စစ်တပ်ရဲ့အတူရောင်ရွေးကောက်ပွဲနဲ့ပတ်သက်လို့ကရင်လူငယ်အစည်းအရုံးကကြေညာချက်တစ်စောင်ထုတ်ပြန်ရမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ်။ဒီထုတ်ပြန်ချက်မှာအာဏာသိမ်းစစ်ကောင်ဆောင်မင်းအောင်လှိုင်ကိုကရင်လူငယ်အစည်းအရုံး KYO ကတောင်းချမ်းသူမင်းအောင်လှိုင်လို့သုံးနှုန်းထားတာတွေ့ရပါတယ်။စစ်ကောင်ဆောင်မင်းအောင်လှိုင်ဦးဆောင်တဲ့အဖွဲ့ဟာပြည်သူလူထုလုံခြုံရေးနဲ့ဖွံ့ဖြိုးတိုးတက်မှုတွေအတွက်တာဝန်ယူမှုကင်းမဲ့နေပြီးတော့လူထုကိုမတရားဖန်ဆီးနှိပ်စက်တာမရင်ကျင့်တာမိရှုတက်ဖြတ်တာတွေကိုကျူးလွန်နေတယ်လို့အယက်သားပြည်သူတွေနဲ့သက်ဆိုင်တဲ့ဘာသာရေးအဆောက်အအုံတွေစာတင်ကြောင်းတွေစေယုံတွေကိုနှိမ့်စင်နဲ့အမျှဘုံကျဲတိုက်ခိုက်မှုတွေနိုင်ငံအနှံ့ပြုလုပ်နေတယ်လို့ဆိုထားပါတယ်။အခုလိုရက်ဆက်ကြမ်းကြုတ်တဲ့လုပ်ရက်တွေလှုပ်ဆောင်နေတဲ့တောင်းချမ်းသူစစ်ကောင်ဆောင်မင်းအောင်လှိုင်ဦးဆောင်နဲ့စစ်ကော်မရှင်ကလုံးမဲ့ရွေးကောက်ပွဲကိုပူပေါင်းပါဝင်မယ်ဆိုရင်ပြည်သူလူထုဟာပိုပြီးတော့ဆိုးရွားတဲ့ဆင်းရဲဒုက္ခတွေဖိနှိပ်ချုပ်ချယ်မှုတွေနဲ့ထပ်ပြီးတော့ရင်ဆိုင်နေရမှာဖြစ်တယ်လို့တိုင်းပြည်ယိုယွင်းပျက်စီးသွားအောင်တွန်းပို့တဲ့စစ်အာဏာရှင်စနစ်ကိုအားပေးထောက်ခံတဲ့တမိုင်းတရားခံအဖြစ်ကြံရစ်မယ်လို့ကရင်လူငယ်အစည်းအရုံး KYO ကသတိပေးထားပါတယ်။ဒါကြောင့်ကရင်လူငယ်ဒုတရက်လုံးအပါအဝင်ပြည်သူလူထုတရက်လုံးအနေနဲ့စစ်တပ်ကလုံးမဲ့ရွေးကောက်ပွဲကိုပူပေါင်းပါဝင်တာမျိုးမဟုတ်ပဲတားဆီးဆန့်ကျင်ကြဖို့တိုက်တွန်းထားပြီးတော့အတူရောင်ရွေးကောက်ပွဲဆန့်ကျင်ရေးလုပ်ငန်းတွေကိုမဟာမိတ်လူငယ်တွေနဲ့အတူနေလဲမျိုးစုံနဲ့တော်လန်တိုက်ဖြတ်သွားမယ်လို့ကရင်လူငယ်အစည်းအရုံး KYO ကထုတ်ပြန်ကြေညာထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဆန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲကိုဂျာမနီနိုင်ငံဘွန်မြို့မှာမြန်မာအင်အားစုများလှုပ်ရှားကျင်းပတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဆန့်ကျင်ရေးဆန္ဒထုတ်ဖော်ပွဲကိုဂျာမနီနိုင်ငံဘွန်မြို့မှာမြန်မာအင်အားစုများလှုပ်ရှားကျင်းပခဲ့ပါတယ်။ကုလသမဂ္ဂတမ MG ဦးကျော်မိုးထွန်းအားထောက်ခံတောင်းဆိုပွဲနဲ့လူထုခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားများလွတ်မြောက်ရေးစစ်ကောင်စီလုံးမဲ့ရွေးကောက်ပွဲဆန့်ကျင်ရေးဆန္ဒပြထုတ်ဖော်ပွဲကိုဂျာမနီနိုင်ငံဘွန်မြို့မှာစက်တင်ဘာလ22ရက်နေ့မှာကျင်းပခဲ့ပါသည်။အခမ်းအနားကိုမြန်မာအရေးလှုပ်ရှားတက်ကြွသူများနဲ့မြန်မာအင်အားစုများတက်ရောက်ခဲ့ကြပါသည်ခင်ဗျာ။ဆက်လက်ပြီးတော့အချမ်းဘက်စီအုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်နေဦးတော်လည်ကြီးကာလအတွင်းတည်ဆုံခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်း 8,298 ဦးရှိခဲ့ပြီဖြစ်တဲ့သတင်းကိုတင်ပြပေးပါမယ်။အချမ်းဘက်စီအုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်နေဦးတော်လည်ကြီးကာလအတွင်းတည်ဆုံခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများနဲ့ပြည်သူစုစုပေါင်းမှာ 8,298 ဦးရှိခဲ့ပြီဖြစ်ပါတယ်။ဖေဖော်ဝါရီလ1ရက်2022ခုနှစ်မတရားစီအာဏာလုမှုဖြစ်စဉ်စတင်ချိန်ကစပြီးတော့စက်တင်ဘာလ23ရက်2025ခုနှစ်အထိအကြမ်းဖက်စစ်အုပ်စုနဲ့၎င်းရဲ့လက်ပါစီများကြောင့်နေဦးတော်လိုင်းကာလအတွင်းတည်ဆုံခဲ့ရတဲ့ဒီမိုကရေစီရေးလှုပ်ရှားသူများပြည်သူစုစုပေါင်းမှာ 8,298 ဦးရှိခဲ့ပြီဖြစ်တယ်လို့ AAPP ကဖော်ပြထားပါတယ်ဒါအပြင်မတရားအာဏာလုမှုဖြစ်စဉ်နဲ့ဆက်လင်းပြီးတော့ဖမ်းဆီးခံခဲ့ရသူစုစုပေါင်း 29,918 ဦးရှိပြီးတော့ထို့အထက်မှ 22,438 ဦးမှာထိန်းသိမ်းခံရဆဲဖြစ်ကထိန်းသိမ်းခံရသူများအနက်မှ 11,110 ဦးမှာထောင်ဒဏ်ချမှတ်ခံထားရပါတယ်ခင်ဗျာအခုတင်ပြခဲ့တဲ့သတင်းတွေကိုတော့ Radio NUG သတင်းတောက်ကိုခန့်နဲ့တာဂီတို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာစီးသတင်းတွေကိုနားဆင်လို့အပြီးမှာတော့အခုဆက်လက်ပြီးပြည်တွင်းသတင်းတွေကိုຫນွေဦးမိုင်ကဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုချိန်ကစပြီး2025ခုနှစ်စက်တင်ဘာလ24ရက်နေ့ညပိုင်းမှာတင်ပြပေးမယ်။ Radio UNG ရဲ့ညပိုင်းပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါရရှင်။အမှန်တရားအတွက်လွတ်လပ်တဲ့မီဒီယာတွေနဲ့အတူယက်တီကြဖို့ဒေါအောင်ဆန်းစုကြည်ရဲ့တောင်းငယ်ကင်အရစ်တိုက်တွန်းတဲ့သတင်းကိုဥစွာတင်ပြပေးသွားပါမယ်။ အမှန်တရားအတွက်လွတ်လပ်တဲ့မီဒီယာတွေဖက်ကယက်တီကြဖို့လူထုခေါင်းဆောင်ထောင်ဆန်းစုကြည်ရဲ့တန်းငယ်ခင်အရစ်ကတိုက်တွန်းပြောဆိုလိုက်ပါတယ်ဒီနေ့စက်တင်ဘာလ24ရက်မှာကြာရောက်တဲ့သူ့မွေးနေ့မှာသူ့မိခင်စီကနေရခဲ့တဲ့မြန်မာတလေကောင်းတဲ့အလုပ်တစ်ခုလုပ်တဲ့အနေနဲ့အခုလိုထောက်ဖို့ပြောဆိုလိုက်တာဖြစ်ပါတယ်မြန်မာပြည်မှာရှိရလွတ်လပ်တဲ့သတင်းမီဒီယာတွေဟာသတင်းထောက်အဆင့်ထက်ပိုတဲ့အပြင်သူတို့ဟာဒီမိုကရေစီကိုရှေ့တန်းကနေကာကွယ်သူတွေအရေးပါတဲ့အင်အားတွေဖြစ်ပြီးသူများတွေရင်းငုံနှုတ်ပိတ်နေခြင်းစစ်တပ်နဲ့ပူးပေါင်းနေတဲ့ချိန်မှာနေစင်နဲ့မြအသက်နဲ့ရင်းပြီးအမှန်တရားကိုဖော်ထုတ်တင်ပြနေသူတွေလို့လည်းချီးမွမ်းထားပါတယ်။ဆရာနာရှင်တွေကိုတော်လှန်တိုက်ခိုက်နေတဲ့ပြည်သူကာကွယ်ရေးဘော်တွေမှာကိုကိုကိုကာကွယ်ဖို့လက်နက်တွေရှိပေမဲ့သတင်းထောက်တွေမှာတော့စကလုံးတွေအာမန်တွေနဲ့ညံပညာပဲရှိတယ်လို့ဆိုပါတယ်။ဆရာနာရှင်တွေဟာသူ့မိခင်ရဲ့အခြေအနေနဲ့မြန်မာနိုင်ငံမှာဖြစ်နေတဲ့အခြေအနေတွေကိုဖုံးကွယ်ထားပေမဲ့လွတ်လပ်တဲ့မီဒီယာတွေကြောင့်သူ့အနေနဲ့အမှန်တရားကိုသိရှိခွင့်ရခဲ့လို့လည်းခင်အရစ်ကအသိပေးထားပါတယ်။သူမိခင်ရဲ့အခြေအနေမှန်တွင်နဲ့မြန်မာနိုင်ငံအနှံ့ကမိသားစုပေါင်းများစွာရဲ့အကြောင်းကိုတည်ဖို့ဆိုရင်လွတ်လပ်တဲ့မီဒီယာတွေရဲ့ထုတ်ဖော်တင်ပြမှုတွေဟာအင်မတန်အရေးပါတယ်လို့လည်းဆိုထားပါတယ်။လွတ်လပ်တဲ့သတင်းမီဒီယာတွေတာမရှိရင်သူ့အနေနဲ့မြန်မာနိုင်ငံကအခြားသောမိသားစုတွေလိုနိုင်ငံတကာလူတွေလိုသတင်းမှောင်ချခံထားရမှာပဲလို့ပြောပါတယ်။သတင်းထောက်တွေဟာသတင်းရင်းယုံတင်မဟုတ်ဘူးဒီမိုကရေစီအတွက်ရှေ့ကနေပြီးတိုက်ပွဲဝင်နေသူတွေဖြစ်ကြပါတယ်။သူတို့ဟာကျွန်တော်တို့ရဲ့မျှော်လင့်ချက်တွေကိုဆက်လက်ရှင်းတန်းနေစေဖို့လှုံ့ဆော်နေ။အမှန်တရားကိုဖော်ထုတ်ဖို့ဒုက္ခအနေမျိုးစုံတွေ့ကြုံရတယ်လို့ခင်အရစ်ကပြောပါတယ်။လွတ်လပ်တဲ့သတင်းမီဒီယာတွေကိုဝိုင်းပြီးမကူညီရင်သူတို့ရဲ့အတန်နဲ့အမှန်တရားတွေတိတ်ဆိတ်သွားနိုင်တဲ့အခြေအနေမှာရှိနေတာကြောင့်အမှန်တရားအတွက်လွတ်လပ်တဲ့မီဒီယာတွေနဲ့အတူယက်တည်ပြီးဝိုင်းဝန်းကူညီကြဖို့လူထုခေါင်းဆောင်ထောအောင်ဆန်းစုကြည်တားငယ်ခင်အရစ်ကတိုက်တွန်းထားပါတယ်ရှင်။ဆလပီပညာရေးအဆောက်အုံတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေရလို့ OCHL 3ပေးတဲ့သတင်းကိုတင်ဆက်ပါမယ်။မြန်မာနိုင်ငံအနှံ့ဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ပညာရေးအဆောက်အုံတွေကိုကာကွယ်ပေးဖို့အရေးတကြီးလိုအပ်နေရလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ OCHL က3ပေးပြောကြားလိုက်ပါတယ်။ပြည်내နဲ့တိုင်းအများစုမှာစာတင်ကျောင်းတွေကိုထိခိုက်စေတဲ့ဖြစ်ရပ်တွေကြောင့်ကျောင်းသားတွေနဲ့ဆရာဆရာမတွေထိခိုက်သေးဆုံးတာစာသင်ချိန်ပြတ်တာနဲ့ကလေးသူငယ်တွေအနေအကျုံတွေ့နိုင်ခြင်းပိုများလာတဲ့အတွက်ပညာရေးအဆောက်အုံတွေကိုတိုက်ခိုက်ခြင်းကနေကာကွယ်စောင့်ရှောက်ပေးဖို့အရေးတကြီးလိုအပ်နေတာလို့ဆိုပါတယ်။ဒါအပြင်မြန်မာနိုင်ငံနေရအနှံ့မှာဖြစ်နေတဲ့တိုက်ပွဲတွေကြောင့်နေစင်နီပါအယက်သားပြည်သူတွေထိခိုက်သေးဆုံးနေရပြီးအယက်သားပြည်သူတွေကိုစောင့်ရှောက်ကာကွယ်ရေးဆိုင်ရာကိစ္စတွေဟာပုံမှုဆိုးရွားလာပြီးရက်ရွာလူထုဟာအကြမ်းဖက်ခံရမှုတွေအပါအဝင်အခက်အခဲမျိုးစုံနဲ့ရင်ဆိုင်နေရတယ်လို့အသိပေးထားပါတယ်။မြန်မာနိုင်ငံဒေသအနှံ့ကလူဦးရေ 3.6 တန်းနီးပါးဟာပြိပခတ်တွေကြောင့်နေရစွန့်ခွာနေထိုင်ကြရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ OCHL ကခန့်မှန်းထားပါတယ်အခုစတင်မာလာထဲမှာဆိုရင်တိုက်ပွဲတွေကြောင့်ဥအိမ်စွန့်ခွာထွက်ပြေးရမှုတွေပုံများလာနိုင်တယ်လို့ဆိုပါတယ်လူသားချင်းစာနာမှုဆိုင်ရာအဖွဲ့အစည်းတွေအနေနဲ့အခုနှစ်ပထမနှစ်ဝယ်မှာအနည်းဆုံးလူဦးရေ 3.5 တန်းကိုအရေးပေါ်အကူအညီပေးနိုင်ခဲ့ပေမဲ့တိုးများလာတဲ့လိုအပ်ချက်တွေနဲ့ရန်ပုံငွေအကြီးအကျယ်မလုံလောက်မှုကြောင့်လူတန်ပေါင်းများစွာကိုလူမှုဘဝရှင်တန်းရဲ့အကူအညီတွေရရှိပေးအပ်နိုင်တာမျိုးမရှိဘူးလို့ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ OCHA ကထုတ်ပြန်ထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေတွားရောက်ပေးအပ်နိုင်ဖို့ကန့်သက်ချက်တွေရှိနေစေဖြစ်ပြီးအထူးသဖြင့်မြန်မာနိုင်ငံအနောက်မြောက်ပိုင်းနဲ့အရှေ့တောင်ပိုင်းတို့မှာဆိုရင်အကူအညီတွေဖြန့်ဖြိုးဖို့အတွက်ကန့်သက်မှုတွေရှိနေတဲ့အတွက်အဓိကအရေးပါတဲ့ဝန်ဆောင်မှုတွေလိုအပ်နေတဲ့လူထုအတွက်လည်းဘေးကင်းလုံခြုံစွာတွားလာနိုင်ခွင့်ဆုံးရှုံးနေရလို့လည်းဖော်ပြထားပါတယ်မြန်မာနိုင်ငံဟာလူသားချင်းစာနာမှုဆိုင်ရာရန်ပုံငွေလိုအပ်ချက်ပြည့်မီမှုအနည်းဆုံးနိုင်ငံတွေထဲကတနင်္ဂနွေဖြစ်နေပြီး2025ခုနှစ်လူသားချင်းစာနာမှုဆိုင်ရာလိုအပ်ချက်များနဲ့တုံ့ပြန်ရေးအစီအစဉ် HNRP အတွက်ဒီနေ့အထိရန်ပုံငွေ1200ခိုင်နှုန်းသာရထားရလို့သိရပါတယ်ရှင်။ထိုင်းနိုင်ငံဘန်ကောက်မြို့ဗာဂျီရာဆေးရုံရှိမြေပြုံမှုဖြစ်ပေါ်၍ပေ160ကျော်တွင်းနဲ့ကြီးများဖြစ်ပေါ်နေတဲ့သတင်းကိုဆက်လက်တင်ပြပါမယ်။ထိုင်းနိုင်ငံဘန်ကောက်မြို့ဗာဂျီရာဆေးရုံရှိတွင်မြေပြိုကျမှုဖြစ်ပေါ်၍ပေ160ကျော်တွင်းနယ်ကြီးများဖြစ်ပေါ်ခဲ့လို့ထိုင်းအာဏာပိုင်များကသတင်းထုတ်ပြန်ပါတယ်စက်တင်ဘာ24ရက်တွင်ထိုင်းနိုင်ငံဘန်ကောက်မြို့ဗဂျီရာဆေးရုံရှိမှလမ်းမြေပြိုကျမှုဖြစ်ပွားခဲ့ရာပေ160ကျော်နှင့်ရှိတွင်းကြီးဖြစ်ပေါ်ခဲ့ပါတယ်လမ်းမြေပြိုကျမှုမှာ68ပေပတ်လည်ခန့်ရှိပြီးဆေးရုံအနီးရှိဆမ်စင်ရဲစခန်းရှိအထိပြိုကျမှုတဖြည်းဖြည်းတိုးလာနေကဒေသခံများကိုလည်းအနီးနားကနေပြောင်းရွှေ့ပေးခဲ့လို့သိရပါတယ်ရုပ်တံဖိုင်များအရရေပိုက်လိုင်းတစ်ခုပေါက်ကွဲ၍မြေများအိကျလာကပြိုဆင်းလာခဲ့ရကိုလည်းတွေ့ရှိရပါတယ်ရှင်။ စူပါတိုင်ဖုန်း၏ကျွန်းကြံမုန်တိုင်းဆဲလ်များကြောင့်မြန်မာနိုင်ငံနေရာအနှံ့ပြမိုးရွာသွန်းနိုင်တဲ့သတင်းကိုနောက်ထပ်တင်ပြပေးပါမယ်။စူပါတိုင်ဖုန်း၏ကျွန်းကြံမုန်တိုင်းဆဲလ်များကြောင့်မြန်မာနိုင်ငံနေရာအနှံ့ပြမိုးရွာသွန်းနိုင်ကြောင်းစက်တင်ဘာ24ရက်တွင် NUG လူသားချင်းစာနာထောက်ထားရင်းနဲ့ဘေးနယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနကမိုးလေဝသသတင်းထုတ်ပြန်ထားပါရယ်။ဖိလစ်ပိုင်ပင်လယ်တွင်ဖြစ်ပေါ်နေသည့်အလွန်အားကောင်းသောစူပါတိုင်ဖုန်းရာကာစာသည်လာမည့်26ရက်နေ့တွင်မြန်မာနိုင်ငံအရှိချမ်းရှိလောင်နိုင်ငံအထက်ပိုင်းသို့ကုန်းတွင်းပိုင်းလေဖိအားနှင့်ရပ်ဝံဖြင့်ဝင်ရောက်လာနိုင်တယ်လို့သိရပါတယ်။အဆိုပါစူပါတိုင်ဖုန်း၏ကျွန်းကြံမုန်တိုင်းဆဲလ်များကြောင့်မြန်မာနိုင်ငံနေရာအနှံ့ပြားမိုးရွာသွန်းနိုင်ပြီးရှမ်းပြည်နယ်အရှိပိုင်းနှင့်တောင်ပိုင်းမလေးတိုင်းပဲခူးတိုင်းစကိုင်းတိုင်းအောက်ပိုင်းမကွေးတိုင်းချင်းပြည်နယ်ဧရာဝတီတိုင်းရန်ကုန်တိုင်းမွန်ပြည်နယ်ကရင်ပြည်နယ်ကရင်နီပြည်နယ်နဲ့တနင်္သာရီတိုင်းတို့တွင်နေရာအနှံ့ပြားမိုးထစ်ချုံရွာနိုင်ပြီးအချို့နေရာများတွင်မိုးတက်လေပြင်းကျရောက်ခြင်းနဲ့မိုးကြီးခြင်းတို့ဖြစ်ပေါ်နိုင်တယ်လို့ဆိုပါတယ်။အထူးသဖြင့်မိုး3-4ရက်ဆက်တိုက်ရွာသွန်းသည့်ကရင်ပြည်နယ်မွန်ပြည်နယ်တနင်္သာရီတိုင်းနဲ့ချင်းပြည်နယ်တို့တွင်မြေပြိုခြင်းအနေကို၎င်းရန်ကုန်တိုင်းဧရာဝတီတိုင်းရှမ်းပြည်နယ်နဲ့ပဲခူးတိုင်းတို့ရှိမြို့ပြဒေသများတွင်ရုတ်တရက်ရေကြီးရရှမ်းချင်းအနေကို၎င်းအထူးသတိပြုနိုင်ကြရန်အတိပေးနှိုးဆော်ထားပါရရှင်အခုတင်ပြခဲ့တဲ့သတင်းကိုတော့ Radio UNG သတင်းထောက်တာကီနဲ့ကိုခန့်တို့မှပေးပို့ထားတာဖြစ်ပါရရှင
်မင်္ဂလာပါရှင်မနက်ဖြန်စက်တင်ဘာလ25ရက်နေ့တော်မူလို့သာခံမှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်ချီနီမှာကပ်ပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်တင့်တင်ကနေတိမ်ထူထနိုင်ပြီးအနောက်တောင်မုတ်တုံးလီဟာအာကောက်ရာကနေအာအလွန်ကောင်းနိုင်ပါတယ်ဘင်္ဂလားပင်လယ်အော်အရှေ့အလယ်ပိုင်းနဲ့အရှေ့မြောက်ပိုင်းမြန်မာနိုင်ငံကမ်းလွန်နဲ့ဘင်္ဂလားဒေ့ရှ်ကမ်းရိုးတန်းတို့မှာလီဘီယာနဲ့ရေဝံတစ်ခုဖြစ်ပေါ်နိုင်ပြီးလာမယ့်48နာရီတွင်ပိုမိုအာကောက်လာကမုန်တိုင်းငယ်အဖြစ်ကိုရောက်ရှိနိုင်ပါတယ်ပင်လယ်ပြင်အခြေအနေကတော့မြန်မာကမ်းရိုးတန်းတစ်လျှောက်နဲ့ကမ်းလွန်ပင်လယ်ပြင်တို့မှာတစ်ခါတည်းကမိုးသက်လေပြင်းတွေကျရောက်နိုင်ပြီးလှိုင်းကြီးနိုင်ပါတယ်မိုးသက်လေပြင်းကျစဉ်ရေပြင်းပြင်းလီဟာအနောက်အနောက်တောင်ဘက်ကနေတနအီကို35မိုင်ကနေမိုင်40ခန့်အထိတိုက်ခတ်နိုင်ပါတယ်။မိုးအခြေအနေကတော့လေပြင်းနဲ့ရေဝန်အရှိန်ကြောင့်စကိုင်းတိုင်းမန္တလေးတိုင်းမကွေးတိုင်းအေရော်ရီတိုင်းကချင်ပြည်နယ်ရှမ်းပြည်နယ်ချင်းပြည်နယ်ရခိုင်ပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်ကနေနေရာအနှံ့ပြမှုထစ်ချုံရွာနိုင်ပါတယ်။ရန်ကုန်တိုင်းအေရော်ရီတိုင်းပဲခူးတိုင်းတနင်္သာရီတိုင်းကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာလေပြင်းတိုက်ခတ်တာနေရာကွက်ပြီးမိုးကြီးတာတွေလည်းဖြစ်ပေါ်နိုင်ပါတယ်။မိုးစတိုက်ရွာသွန်းမှုတွေကြောင့်မြေပြိုခြင်းနဲ့ရေကြီးခြင်းအန္တရာယ်တွေကိုပါသတိပြုသင့်ပါတယ်ရှင
်ရေကြီးမှုဘေးအန္တရာယ်ဖြစ်ပွားချိန်တွင်သိရှိလိုက်နိုင်ရန်အချက်များမြန်မာနိုင်ငံမှာမုတ်သုံကာလဖြစ်တဲ့ဇွန်လကနေအောက်တိုဘာလတွေအတွင်းအနောက်တောင်မုတ်သုံလီအာကောင်ပြီးမိုးအဆက်မပြတ်ရွာသွန်းလာကြောင်းဖြစ်စေမုန်တိုင်းတွေဝင်ရောက်တာနဲ့မုန်တိုင်းအရှိန်ကြောင်းဖြစ်စေနှစ်စဉ်မြေရေကြီးခြင်းတွေဖြစ်ပွားလေရှိပါတယ်မြေကြီးတွေရဲ့မြေပြားပိုင်းမှာ3ရက်လောက်မိုးသည်ထန်စွာရာသွန်းလာကြောင်းမြေပြားပိုင်းမှာမြေရည်ကြီးပြီးအဆိုပါမြေရည်တွေဟာမြေအောက်ပိုင်းကိုတဖြည်းဖြည်းစီးဆင်းလာကမြို့ဝကျွန်းပေါ်ဒေသတွေအထိပြန့်နှံ့ရေကြီးမှုတွေဖြစ်ပေါ်တတ်ပါတယ်။မိုးများတာကြောင့်မြေရည်ကြီးခြင်းနဲ့အတူမြေပြိုကမ်းပြိုခြင်းလျှက်တပြက်ရေကြီးခြင်းနဲ့ရေလောင်ကန်တွေဆယ်တွေရဲ့ရေပိုလွှဲတွေကရေလွှတ်ထုတ်ခြင်းဆယ်ကျိုးပေါက်ခြင်းတို့ဖြစ်ပေါ်တတ်တဲ့အတွက်အထူးသတိပြုသင့်ပါတယ်။ရေကြီးတာကြောင့်ပျက်စီးဆုံးရှုံးမှုများစွာဖြစ်ပေါ်နိုင်တဲ့အတွက်ပြည်သူတွေအနေနဲ့ဖော်ပြပါချက်တွေကိုသတိပြုနိုင်ကြဖို့အသိပေးအပ်ပါတယ်။မြေကြီးမကြီးရင်ကြိုတင်ပြင်ဆင်သင့်သည်များမြေကြီးတွေနဲ့ချောင်းကျဲတွေအနီးမှာနေထိုင်ကြသူတွေအနေနဲ့လှေတွေဆက်တက်ရင်တွေကိုကြိုတင်ပြုပြင်ခြင်းဆက်သုံးစီတွေနဲ့တက်ကဲဘောကွင်းတွေကားတာယာတွေနဲ့ကျိုးတွေကိုကြိုတင်စုဆောင်းထားပါမြေနှိမ့်တဲ့နေရာတွေနဲ့ရေဝင်နိုင်တဲ့နေရာတွေမှာနေထိုင်သူတွေအနေနဲ့ရေလွတ်ရာနေရာတွေကိုကြိုတင်ရှောင်ရှားပါရေထိပ်ပြီးပျက်စီးနိုင်တဲ့ပစ္စည်းတွေကိုရေလုံအောင်ထုတ်ပိုးပြီးအထက်မြင့်တဲ့နေရာတွေကိုပြောင်းရွှေ့ထားပါရေဝင်ရောက်မှုလျှော့ချနိုင်မှုနေအိမ်ပတ်ဝန်းကျင်မှာရေမြောင်းတွေပိတ်ဆို့မှုကိုရှင်းလင်းတာရေနုံမြောင်းတွေတူးဖော်တာတဲ့အိတ်တွေဖို့တာတွေကိုဆောင်ရွက်ပါအရေးပေါ်ရွှေ့ပြောင်းမှုလိုအပ်ပါကအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့ချိတ်ဆက်ပူးပေါင်းဆောင်ရွက်ပါလိုအပ်တဲ့စားနပ်ရိက္ခာကြောင့်တန်ရှင်းနဲ့တောက်သုံးရေးဆေးဝါးနဲ့ဓာတ်စားထုတ်တွေလက်နက်ဓာတ်မီပါဝါဘန့်အရေးကြီးစားရွက်စားတမ်းတွေနဲ့တကူရေသုံးပစ္စည်းတွေကိုကြိုတင်ပြင်ဆင်ထားပါမြေကြီးအကြီးကျယ်တွင်သတိပြုရန်အချက်များပတ်ဝန်းကျင်အခြေအနေကိုသတိပြုလေ့လာပါအရေးပေါ်ရွှေ့ပြောင်းရမယ်ဆိုရင်ရေကြော်နေတဲ့လမ်းတွေမြေပြိုကျနေတဲ့နေရာတွေတစ်ပင်ဓာတ်အားလိုင်းတွေနဲ့ဓာတ်ကြိုးတွေပြိုပြက်ကျနေတဲ့နေရာတွေကိုသတိပြုရှောင်ရှားသွားလာပါနေအိမ်အတွင်းမှာလည်းယိုယွင်းနေတဲ့လျှက်စစ်မီးကောင်းတွေနဲ့မီးခလုတ်တွေကိုသတိပြုကင်တွေပါနေအိမ်တွင်းရေဝင်မှာကလျှက်စစ်မိန်ခလုတ်တွေနဲ့ gas အိုးတွေကိုပိတ်ထားပါနှစ်ပေခန့်ရေစီးအားဟာရင်ကားတွေကိုပါမျောပါစေနိုင်တဲ့အတွက်ရေမြင့်တက်နေချိန်မှာအသုံးမပြုသင့်ပါဘူး
ရေစီးနဲ့အတူအစိတ်ရှိတဲ့မွေတွေချွန်ထက်တဲ့ပစ္စည်းတွေနဲ့အမိုက်တရိုက်တွေမျောပါလာနိုင်တဲ့အတွက်ရေစီးထဲမှာဖြတ်ကူးချိန်မှာအထူးသတိပြုပါ။ရေတက်နေချိန်မှာကလေးငယ်တွေနဲ့အိမ်မွေးတိရိစ္ဆာန်တွေကိုအထူးအလေးထားပြီးကာကွယ်စောင့်ရှောက်ပါ။ကလေးငယ်တွေရေထဲမှာဆော့ကစားခြင်းမပြုလုပ်ရပါ။ရေထဲမှာအညစ်အကြေးတွေရောနှောပါဝင်နေတဲ့အတွက်အဆိုပါရေကိုတောက်ခြင်း၎င်းနဲ့ထိတွေ့ထားတဲ့အစားအသောက်တွေကိုစားခြင်းတွေကိုမပြုလုပ်ရပါဘူး။ရေကိုကြိုချက်ပြီးဖြစ်စေ၊ရေတက်ဆေးခတ်ပြီးဖြစ်စေတောက်သုံးပါ။ရရွာလူလူအတွင်းအချင်းချင်းရိုင်းမင်းကူညီပါအမျိုးသားညီညွတ်ရေးဆိုရလူသားချင်းစာနာထောက်ထားရေးနဲ့ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာန
အခုဆက်လက်ပြီးတော့တော်လန်အစည်းကဗျာကန်တာမှာခေါင်းကြီးရေးသားထားပြီးရန်နိုင်ခန်းစားတင်ဆက်ထားတဲ့အစင်တင်ပဲဟေးဆိုတဲ့တော်လန်အစည်းကဗျာကိုနားဆင်ရမှာဖြစ်ပါရခင်ဗျာ
စင်တဲ့မဲဟေရှင်းမြမတမိုင်းအစဉ်ဆက်ရှင်ပင်တွေလက်ထက်ကလေးကဥမကွဲတိုက်မပြတ်လက်တွဲနေထိုင်ခဲ့ကြတယ်လို့စာပကြီးခြေတပြီးဘယ်လိုပဲရေးခဲ့ပြောခဲ့ကြပါမယ်ငါတို့ညီကိုသွေးချင်းတွေအချင်းချင်းလက်မမြဲပဲညီညွတ်ဖို့ခက်ခဲခဲ့ကြတဲ့တမိုင်းဖြစ်ပျက်တွေကိုတာရကအချက်လက်တွေများစွာနဲ့တခါမကမှတ်သားလာခဲ့ရတာကတော့မငင်းတာတဲ့အမှန်တရားတစ်ခုပါဒီကာလတွေတောတွင်းမှာလောဘဇောကြီးမောဟမီးတွေတင်းကြီးနဲ့ရင်ကန်ဒီမီထတောက်တဲ့သဘောမျိုးခွေးတို့ပေါက်ကိုရှာကိုချိုးကိုသာတွက်ချက်ကမူးရှူတို့ဘလူးတပတ်ဆိုးတွေရဲ့ရိုးသူမရှက်မြင်သူရှက်မျက်ခွက်ပြောင်းလွန်းတဲ့ပလီပလာဟောကွက်ပြောကွက်တွေနဲ့ဂလီကမာခြေလန်းတွက်နေပုံတွေကိုမီဒီယာတွေမှာစိတ်ပျက်စရာမြင်လာရတယ်လို့ငါတို့ရဲ့တော်လိုင်းရေးဘတ်ချမ်းမှာလဲတချို့နေရာလေးတွေမှာဗယံပရာအရွေတွေနဲ့သဘောမတွေ့စရာတွေကြန့်ရှိနေသေးပေမယ့်ရှေ့ကိုပဲတက်လှမ်းမနေ့အမြန်ပန်းတိုင်ကိုရောက်ဖို့စွမ်းနိုင်သလောက်ကြိုးပမ်းထောက်ကူပေးနေကြတဲ့ဗျူဟာမြောက်အရေးပါတဲ့စစ်ရေးနိုင်ငံရေးစုဖွဲ့မှုတွေကိုခက်တဲ့တဲ့လေးကြားနေရတာကတော့မုတ်ချအားတက်စရာအခြေအနေတွေပါပဲစူပေါင်းညီညာအောင်ချောင်းဖြာရှေးရိုးဆင်လာစီယုံရေးစကားဆိုတာကအရင်ကာလတွေလိုခင်မစားတော့ပေမဲ့စစ်မှန်အားကောင်းတဲ့ညီညွတ်ရေးတစ်ခုတည်းကသာငါတို့မြန်မာပြည်ဒုတိယလွတ်လပ်ရေးအတွက်အဓိကအလိုအပ်ဆုံးတဲ့အစွမ်းထက်ဆုံးလက်နက်ဖြစ်တဲ့အပြင်မဖြစ်မနေမရရအောင်အပြေထုတ်ရမယ်အခက်ခဲဆုံးပုံစံတစ်ပုဒ်လည်းဖြစ်နေတာကတော့အဟုတ်ဖဲတေးကြလွန်လာတာမို့ဗိုလ်ချုပ်ကံမော်ရဲ့ဉာဏ်ပညာကိုဖော်ညွှန်းစန္ဒမူနာအမှန်ယူစရာစကားတခွန်းပမာမူဖာဇာနဲ့မဲလီလီကတ်တွန်ဗီဒီယိုကားကတော့ငါတို့ပြည်သူတွေအားလုံးအလေးထားစရာပညာသာပါပါနဲ့အချိန်ကာကြိုက်လှုံ့ဆော်လိုက်တဲ့အလွန်ပြောင်မြောက်အဖိုးထိုက်တန်တဲ့စကားမို့ရဲရဲတောက်တိုက်ပွဲခေါ်တန်းအလားတောင်းတိုက်ကကြားကြစီခြင်းမိပါရဲ့ကိုမင်းကုံနိုင်ရဲ့လူသိများတဲ့တင်စားချက်အတိုင်းမန်ဟုန်ကြီးတဲ့တန်စုံတီးဝိုင်းလိုပဲဆိုဆိုမတိမ်မဆောင်ဘိန်းမောင်းတီးကြမယ်ဘလူးဆိုင်တဲ့မြမဆန်းဝမ်းကြီးလိုပဲပြောပြောဘဲပြန်ညာပြန်အဆုံးအဆန်စစ်ချီတန်တညံညံနဲ့အင်္ဂလန်ကဘင်ခရာတီးဝိုင်းလိုပဲမှတ်မှတ်ပြက်ပြက်သားသားရန်ငါစီးချလို့ငါတို့အားလုံးနဲ့သက်ဆိုင်တဲ့အဆုံးသတ်နောက်ဆုံးပွဲမှုသူ့ထက်ငါးပြိုင်အနိုင်ယူဘိုးမထားစီးချက်ကြကြမြိုင်းမြိုင်ဆိုင်ဆိုင်ပိုင်ပိုင်နိုင်နိုင်လက်စွမ်းပြတီးမှုတ်ကခုန်နိုင်ကြဖို့ကတော့အလုံးစုံအောင်နိုင်ရေးအတွက်ပရာဏအချက်ဖဲဆိုတာတိတိကြကြမိမောင်းထိုးပြလိုပါလေကွက်ပြေခင်းကွက်စီနင်းတဲ့ဘျူဟာလို့ဖွင့်ဆိုတဲ့ဥယီမွန်ရဲ့ထင်ရှားလာတဲ့ပြောဆိုချက်အတိုင်းနင်းနေညာညာအချိန်မဆိုင်ကြပဲငါတို့တိုင်းပြည်ရဲ့အနာဂတ်မျိုးဆက်တွေအတွက် Federal Democracy ပန်းနိုင်အစ်စ်ကိုရည်မြော်ညစ်ပတ်နန်းစော်တဲ့ဘဝတွေကိုရင်ဆိုင်ဖြတ်ကျော်ရင်းငါတို့သွေးချင်းပြည်သူတွေအပြည့်အဝပြောင်းနိုင်ကြဖို့အတွက်အပြောထက်လက်တွေလှုပ်ရအောင်ဆိုတဲ့ဗိုလ်ချုပ်ထွန်းမြတ်နိုင်ရဲ့သဘောထားကိုကြားရအောင်အောင်စီအောင်မောင်းတန်းတွေနားဆွင့်ရင်းတက်ဆုံဖွင့်ရွက်ကုန်လွှင့်ဗတ်ဆုံမြင့်တင်ပြီးတိုက်ပွဲဝင်ဖို့အသင့်အနေထားမျိုးနဲ့အယိုးကြီးကြီးအရေးခန်းခန်းအစွမ်းကုန်ထုတ်နောက်မဆုတ်စရန်ဆက်ပြီးရှောက်လန်းသွားကြဘူးငါတို့မျောမှန်းစောင့်စားနေကြတယ်ဆိုတာကိုတော့မမေ့မလျော့မပေါ့မဆအမှန်ရကြစေရေးအတွက်လေးလေးနက်နက်3ပေးလက်တို့လိုက်ပါရစေကောင်းကြီ
ရေဒီယို NUG သောရရှင်များခင်ဗျာအခုဆက်လက်ပြီးတော့တိုင်းသားဘာသာစကားထုတ်လွှင့်မှုမှာတော့တပတ်အတွင်းသတင်းတွေကိုအရှိပိုးကရင်ဘာသာနဲ့ຫນွေဦးတာတာကဖတ်ကြားတင်ပြပြီးသွားမှာဖြစ်ပါတယ်ခင်ဗျာ
အထူးလာဆိုင်ဗီဒီယိုအယူကြည့်ခေါ်လည်းတောင်ပန်ဆက်ကကေတာအပိုင်ကျုံတော့မလော်ထောင်းလောက်ချက်ကိုင်းလို့စီလို့ယေတွေ့ဥတတာလို့ဇပ်ပလန်နိုင်လာနော်ပန်မတော့နော်တိုက်ပြီးခွိုက်ဝိတာယူအနေယူကြည့်ဆူရထောက်ထောင်းဝိတာဇပ်ပလန်စကိုင်းကနော်ကတာခရိုင်ပန်မတော့ကနော်ပန်မတော့နော်အနေယူကြည့်ဆူရကာကွယ်ရေးဝန်ကြီးဌာနအနိုင်လက်စစ်တေတာကုကေတိုင်ကူတာကိုစတေမာလာချစ်ရင်တော့ခါဒီထောင်းတော်ဝိတာအခုကျုံစတေမာလာအတော့နိုင်ချင်းနော်တိုက်ပြီးခွိုက်ဝိတာယူအနေယူကြည့်ဆူရကာကွယ်ရေးဝန်ကြီးဌာနထောက်ထောင်းဝိတာလိုင်းတော့စီလို့ဘမ်မတ်တိုက်တောက်ကြတော့ယူရေထွန်းပြူဟာမှုတိုက်ကူထားကို SNA တမဟာခိုးရလေချစ်လေခွေရနေချင်းနေရေဒီစတိပုံတိုက်တာအကလည်းရဩနိထားဝိလောင်မိတိချင်းတော်ကာကိန်ကုံမိတိချင်းတော်တာဝတိုင်ကုံအင်္ဂပါတိတ် KTV ဂျဲကောကုံတော်မိတိချင်းတော်ပေါင်ခါပြတံဘူတာချစ်ပြဘန်ဂူကုံနာကရတော်ဆက်တော်တော်ကျုံတောင်းစကန်ကုံဘမ်မတ်တော်ပြူဟာကုံအောင်တာကုံတော်စကန်ကောရာစင်ကောတောင်ခပြပမ်းမတော့ကျွန်ချလောင်းပမ်းမတော့ရေစကန်ညနန္ဒတောင်ခပြနေစချလောင်းတာဒီစုဘူးချထောင်းထော့တပြောင်ကျုံနာတာလာတော့ထောင်းတာတိုင်နီခွဲဝိတာယူလောဝိတာစီလောညောင်သူအိုအိုနေထားဝိဂျီဗလီနေကူယူဇဲအိုင်လကူအီခီလကူတိုင်နာတာအပလောလလနေထူဟူရန်မီချီဟူဘလောလရနေချီမမပေါဒန်နေချီဟူဘလောဟူချီလက်မမပေါဒန်နေဘလောဟူချီမမပေါဒါချီလိဘလောဒရုံပေါဒါတော့အပလောလရအော်ဘီဂျီလဘလောညည်ရီယူပေါဒါတော့ကိုချစ်တံပြောခွေဖူတိုင်နာတာနော်နွေရနိုင်ပြောဤနာကပုတ်တာနော်ရေချစ်လပြောနီမိုင်းနော်တံပြောတိုင်မိုင်းနော်အဖလုံးနိုင်ချီပိုင်ပါမိုင်းနော်နွေပြောခွေမမကပိုင်တိုင်နာတာနော်အဖလုံးနိုင်ချီဂျီအဲနော်နိုင်ချီခွေမိုင်းဒီဒီစီအခုကတဲ့နော်တိုင်နေခွေဝိတာယူ SNA တာကူလာရဒီတိတ်ထားအကနွေကနီထားဝိတာယူတီဟာပါစီလို့စတောဘယောင်တူလကိုင်းစတက်ကပိုင်းယူနော်ရေခွိုင်းလောင်ပုတ်အဝလက်ချီဒါဝိတာချတာကိုကြောင်လက်တဝစခန်ကုံနော်ပမ်းမတုတ်ဦးယောင်တူအကုံလဲခဲ့ထောင်ခါတောင်နေဝိတာယူကာအခုလက်ချီမာကာကိုခွိုင်းနေဝိတာနော်လော်ဝိတာစီလို့ဇပ်ပလန်နိုင်နေတေဝိပမ်းမတုတ်ဇပ်ပလွန်ကာယူ PDN နော်လူပူချက်ကြီးကုံမအောင်အော်ဖီဝိဇပ်ပလန်စတိကရအကုံလဲတဲ့တိန်နေဝိပမ်းမတုတ်နေဇပ်ပလွန်ကာအပေါင်ကူယူကချင်လူလိုက်ရအကုံလဲ KIO KIA တိုက်ကူထားလကမွေဝိကချင်လူလိုက်ကောင်စီ KNC နိုင်ငံလကဥက္ကဋ္ဌဒုတိယဘုချုပ်ကြီးကွမ်မွန်နော်အောင်အောင်ဖီလောင်ဝိတာနော်စီလို့ပမ်းမတုတ်ယူစတိကရအကုံလဲတိန်နေခွိုင်းဝိတာကုန်တလားထောက်ထား PDA အလျောက်ကျုပ်တမတ်တန်တူ people's brain စပလန့်ဖို့ဦးဒုဗိုလ်ချုပ်ကြီးကွန်မော်နော်လော်ကီမာနိုင်ဝိတာချောင်းအောင်လိုင်းတော်စီတော့ပယောင်တော်ဒီအဖောင်လာရှန်နီ SNA အွန်နီတာဘာမတော်ယူဒေါ်တိန်နေဝိတာအခုကျုံစတိကရောင်ပုံတာအကုန်လဲနော်စက်တင်ဘာလချစ်ရင်တော့ခါပတော်ထောင်းတော်ဝိတာယူဒေါ်ချက်တော်ဟူတန်နေနော်တိန်နေခွဲဝိတာတုံတော်စီလို့တိတ်တာဝိပိုင်မတော်ယူအမျိုးသားညီညွတ်ရေးအစိုးရအန်ယူဂျီကာကွယ်ရေးဝန်ကြီးဌာနအမတ်တီစစ်တေတာကုကဲမူဒေါ်ဝိတာချက်တော်အခုကျုံ KNA ဂျပလန်လောင်ထောင်းအတာဩစာဘူမူကြီးနော်ဘူနော်စက်တင်ဘာလချစ်ခွေတောင်ခါလော်ဝိတာစီလို့စတိကရောင်တော်တဲ့တိတ်တာဝိပိုင်မတော်ယူအခါယူဆိုင်ဘူးစကိုင်းတနောက်ဘတ်စတိကရောင်အကုန်လဲတိတ်တာဝိတာတုတ်အော်ထောင်းမီတော်ရောင်တော့စီလို့ချွနာကလို့အန်ယူဂျီဗီဒီယိုစတော့လဲတပုတ်ဝင်ပါကမလို့တဲ့ကိုကတိစကုတ်ချတာဒီမှာတော့စား
ရေဒီယို NUG ရဲ့သောတာရှင်မိဘပြည်သူများရှင်ကျမတို့ရေဒီယို NUG ရဲ့မနက်၈နာရီခွဲနဲ့ည၈နာရီခွဲတနေ့နှစ်ကြိမ်လိုင်းတူထုတ်လွှင့်မှုတွေကိုအောက်တိုဘာလဆန်းကစတင်ပြီးရန်သားတော်မှာဖြစ်တဲ့အကြောင်းအသိပေးအပ်ပါတယ်ရှင်လာမယ့်အောက်တိုဘာလ၁ရက်နေ့ကစတင်ပြီးရေဒီယို NUG အစီအစဉ်တွေကို Facebook YouTube Spotify TikTok နဲ့ live.radionug.org internet တို့ကနေပုံမှန်အတိုင်းဆက်လက်ထုတ်လွှင့်သွားမှာဖြစ်တဲ့အတွက်အစီအမပြတ်နားဆင်နိုင်ကြပါကြောင်းအသိပေးတင်ပြအပ်ပါတယ်ရှင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်တွေကိုခေတ္တရ延လာလိုက်ပါမယ်ရှင်မြန်မာစံတော်ချိန်မနေ့၈နိုင်ခွဲနဲ့ည၈နိုင်ခွဲအချိန်တွေမှာပြန်လည်ဆိုပြကြပါလို့ရှင်Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာ 19.7 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွင့်သူဖွေသားများကဆုတောင်းလိုက်ရပါတယ်။San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြတဲ့ Radio NUG ဖြစ်ပါရှင်အရေးတော်ပုံအောင်ရမည်
်